မြန်မာနိုင်ငံကအနာသိန်းစစ်အုပ်ချုပ်ရေးကောင်စီအပေါ်အရေးယူတန်းကပြီးအကူအညီတွေဖျက်တောက်ဖို့မကြာခင်ကမြန်မာအကျဉ်းထောင်ကလွတ်မြောက်လာတဲ့ဂျပန်သတင်းထောက်ယူကီကီတာဇူမီကဂျပန်အစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီလိုအကူအညီတွေအားလုံးဖျက်တောက်တာဟာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ပြဿနာအားလုံးရဲ့အဖြေမဟုတ်ပေမဲ့လည်းစစ်အုပ်ချုပ်ရေးကောင်စီကိုထိထိရောက်အကြောင်းကြားတဲ့သတင်းစကားတစ်ခုဖြစ်လိမ့်မယ်လို့ကီတာဇူမီကရိုက်တာသတင်းဌာနကိုပြောဆိုပါတယ
်။日本はですね、ミャンマーの民主主義を
မြန်မာနိုင်ငံဒီမိုကရေစီရဲ့တိုးတက်အောင်ဆောင်ရွက်ဖို့ဂျပန်နိုင်ငံဘက်က ODA ပြပဖွံ့ဖြိုးရေးအကူအညီအများကြီးပေးပြီးတော့ရင်းနှီးထားတာပါ။ဒါပေမဲ့အခုအာဏာသိမ်းတဲ့စစ်အုပ်ချုပ်ရေးကောင်စီကနောက်ကျောင်းပြန်လည်နေပါတယ်။တိုးတက်တဲ့အထောက်အထားဘာမှမရှိတဲ့အတွက်ရုပ်သိမ်းဖို့ပြန်စင်စားတာကသဘာဝကျပါတယ်လို့ UK ကီတာဆူမီကပြောသွားတာပါ။မြန်မာနိုင်ငံအကျဉ်းထောင်တွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးထိန်းသိမ်းခံရသူမြန်မာနိုင်ငံသားအများအပြားနှိပ်စက်ညှဉ်းပန်းခံရတဲ့အကြောင်းပြည်ခဲ့တဲ့ရက်ပိုင်းအတွင်းအကျဉ်းထောင်ကလွတ်မြောက်ပြီးဂျပန်ကိုပြန်ရောက်လာတဲ့ကီတာဇူမီကပြောဆိုပါရယ်သူဟာဖေဗရူလာ18ရက်နေ့ကမြန်မာနိုင်ငံမှာဒုတိယအကြိမ်ဖမ်းဆီးခံခဲ့ရပြီးတော့လှုပ်ကြံသတင်းဖြန့်မှုနဲ့စွဲချက်တင်ခံခဲ့ရတာပါကီတာဇူမီဟာစစ်အာဏာသိမ်းမှုအပြီးမြန်မာနိုင်ငံမှာပထမဆုံးဖမ်းဆီးခံရတဲ့နိုင်ငံခြားသတင်းထောက်လည်းဖြစ်ပါတယ်